ပြည်သူ့ဘာသာနဲ့လည်ပတ်နေတဲ့ VOA American အသံဟာ COVID-19 ကပ်ရောဂါနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံရဲ့ဝါဒချက်နဲ့သတင်းတွေကိုထုတ်လွှင့်ပေးနေတယ်ဆိုပြီး American သမ္မတအင်ဗျူရောကပြစ်တင်ဝေဖန်လိုက်ပါတယ်။ဒီဝေဖန်ချက်ကို VOA American အသံကလက်မခံဘဲပယ်ချလိုက်ပါတယ်။တရုတ်နိုင်ငံဝူဟန်မြို့မှာအပြင်းမထွက်ရအမိန့်ရုပ်သိမ်းပြီးပြန်လည်တပ်ဝင်လှုပ်ရှားတဲ့မြင်ကွင်းပါဗီဒီယိုရုပ်သံသတင်းကို VOA ကထုတ်လွှင့်ခဲ့တာဟာတရုတ်နိုင်ငံဝါဒဖြန့်တာကိုအားပေးနေတာဖြစ်တယ်လို့သမ္မတ Trump အစိုးရကတောက်ကြနေက Twitter ကနေထုတ်ပြန်ခဲ့တာပါ။American ပြည်အောင်စုမှာ COVID-19 ရောဂါကြောင့်တေဆုံးသူဥယျာဉ်ဟာတရုတ်မှာတေဆုံးတဲ့ဥယျာဉ်တဲ့ပိုများနေတဲ့အချိန်မှာအခုလိုတရုတ်အတွက်ဝါဒဖြန့်တာကိုဘဝင်မကြတာလို့ဆိုပါတယ်။ VOA ဟာ American ပြည်သူတွေအတွက်မဟုတ်ဘဲ American ရဲ့ရံပက်တွေကိုဘက်လိုက်ပြီးမကြာခဏဆိုသလိုပြောဆိုပေးနေတာလို့အင်ဗျူရောကဝေဖန်လိုက်တာပါ။တရုတ်နိုင်ငံအတွက်ဝါဒဖြန့်ပြီးနေတဲ့အစားအချက်လက်တွေကိုသတင်းထုတ်ပြန်သင့်တယ်လို့လည်းဖော်ပြထားပါတယ်။ VOA ညွှန်ကြားရေးမှူးဒါရိုက်တာအမန်ဒါဘဲနက်ကအင်ဗျူရောရဲ့ဖြစ်တင်ဝေဖန်မှုကိုလက်မခံကြောင်း Twitter ကနေတုံ့ပြန်လိုက်ပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်စတင်ပြန့်ပွားတုန်းကတရုတ်အာဏာပိုင်တွေကဖုံးကွယ်ဖို့ကြိုးစားခဲ့တဲ့သတင်းကို VOA သတင်းတောက်ကသတင်းပေးပို့ခဲ့ကြောင်း Twitter မှာရေးသားထားပါတယ်။တရုတ်အစိုးရနဲ့တရုတ်နိုင်ငံပိုင်သတင်းမီဒီယာတွေစီကထုတ်ပြန်တဲ့သတင်းတွေကိုဒီအတိုင်းလက်မခံပေး VOA ကတည်တည်ချာချာကြာကြာနာနာစုံစမ်းစီစစ်ပြီးမှသတင်းရေးသားတဲ့အကြောင်း VOA Director Amanda Bennett ကတုံ့ပြန်ပါတယ်။ CPJ ခေါ်သတင်းတော်များအကာအကွယ်ပေးရေးအဖွဲ့ကလည်းအင်ဗျူရောရဲ့မှတ်ချက်ကိုပြစ်တင်ရှုတ်ချလိုက်ပါတယ်။ဒီလိုဝေဖန်တာဟာအတော်ဆိုးဝါးပြီးကဘာတဝန်းအတန်လှည့်နေတဲ့ VOA ရဲ့စွမ်းဆောင်ချက်တွေကိုမှီးမိန်အောင်ကဲ့ရဲ့နေတာဖြစ်တယ်လို့ထောက်ပြလိုက်ပါတယ်။တကယ်တော့ VOA အပါအဝင် American သတင်းဌာနတွေဖြစ်ကြတဲ့ Wall Street Journal နဲ့ New York Times တဲ့သတင်းဌာနတွေကို COVID-19 ရောဂါကူးစက်ပြန့်ပွားတဲ့အချိန်မှာတရုတ်ပြည်ကဝင်ခွင့်မပြုတော့ဘဲသတင်းယူခွင့်ပိတ်ပင်ထားတာဖြစ်ပါတယ်ရှင်။